အိန္ဒိယနိုင်ငံကိုတောက်ရောက်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာစနေနေ့မနေ့ပိုင်းမှာအိန္ဒိယသမ္မတရမ်နတ်ကိုဗင်နဲ့နယူးဒေးလီသမ္မတအင်ဒိုမှာတွေ့ဆုံခဲ့ပါတယ်။တွေ့ဆုံပွဲမှာနှစ်နိုင်ငံဆက်ဆံရေးတိုးမြှင့်ဖို့နဲ့ပူးပေါင်းဆောင်ရွက်နေတဲ့စီမံကိန်းတွေတိုးတက်စေဖို့လေယာစိုက်ပျိုးရေးစွန့်အင်တည်ယူပို့ဆောင်ရေးနဲ့ရင်းချင်းမှုကဏ္ဍတွေမှာပုံမပူးပေါင်းဆောင်ရွက်ဖို့အပြင်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်အိန္ဒိယကပါဝင်ကူညီရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတာပါ။ဒါ့အပြင်အိန္ဒိယသမ္မတကိုမြန်မာနိုင်ငံရဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့အမျိုးသားပြည်နယ်တည်မြဲရေးအတွက်ကြိုးပမ်းနေတာတွေကိုဒေါန်ဆန်းစုကြည်ကရှင်းပြခဲ့တယ်လို့အတမင်ငံယုံကသတင်းထုတ်ပြန်ပါတယ်။ဒေါန်ဆန်းစုကြည်ကအိန္ဒိယသမ္မတကိုအဆင်ပြေတဲ့အချိန်မြန်မာနိုင်ငံကိုလာရောက်ဖို့လဲဖိတ်ကြားခဲ့ပါတယ်။ဒေါန်ဆန်းစုကြည်ကအိန္ဒိယမှာရှိနေစဉ်အတွင်း69ချိန်မြောက်အိန္ဒိယသမ္မတနိုင်ငံတော်နဲ့အခမ်းအနားကိုတက်ရောက်ခဲ့တယ်လို့အိန္ဒိယနဲ့အာဆီယံဆွေးနွေးပွဲဆက်ဆံရေး25ချိန်မြောက်အထိမ့်မှတ်မျက်နှာစုံကြီးအစည်းအဝေးကိုလည်းတက်ရောက်ခဲ့တာပါ။အာဆီယံရဲ့တက်တမမြောက်အကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်တဲ့အိန္ဒိယကနေမြန်မာကိုဖြတ်ပြီးထိုင်းနိုင်ငံအထိသုံးနိုင်ငံအဝေးပြေးလမ်းကို Laos, Cambodia နဲ့ Vietnam နိုင်ငံများအထိတိုးချက်ဖောက်လို့ရအစီအစဉ်ကိုကြိုဆိုကြောင်းနဲ့ဒီသုံးနိုင်ငံအဝေးပြေးလမ်းမကြောင်းပေါ်ကမြန်မာနိုင်ငံအတွင်းလမ်းမကြီးတွေအတွက်အိန္ဒိယနဲ့ထိုင်းရဲ့အဆင့်မြင့်ပြုပြင်ပေးတာတွေအတွက်ကျေးဇူးတင်ကြောင်းအစည်းအဝေးမှာဒေါန်ဆန်းစုကြည်ကပြောကြားခဲ့တာပါ။ဒါပြင်မြန်မာဟာအာဆီယံအိန္ဒိယဆက်ဆံရေးနဲ့မဟာဗျူဟာကျတဲ့မိဖက်ဆက်ဆံမှုတိုးတက်ရေးအတွက်အနီးကပ်ပူးပေါင်းဆောင်ရမယ်လို့လည်းပြောပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကအိန္ဒိယကနေစနေညမှာပဲနေပြည်တော်ကိုပြန်လည်ရောက်ရှိခဲ့ပါတယ်။